စင်ဦးနိုင်ငံကတုတ်တန်တစ်ခုမှနေထိုင်နေကြတဲ့မြန်မာနိုင်ငံသား6ကိုအာဏာပိုင်တွေဖမ်းဆီးမိခဲ့ပြီးပြည်ငွေဗီဇာတက်တန်းကျော်လွန်နေထိုင်မှုအပါအဝင်လူမှုကြီးကြပ်ရေးဥပဒေနဲ့အရေးယူလိုက်ပါတယ်။စင်ဦးလူမှုကြီးကြပ်ရေးဌာနကမနေ့ကလှည့်လည်စစ်ဆင်နေတဲ့6ချုပ်ခန်းတုတ်တန်နီးမြန်မာမျိုးသားတူကိုတွေ့ခဲ့ရကထွက်ပြေးဖို့ကြိုးစားတဲ့အတွက်လက်လံဖမ်းဆီးမိတာဖြစ်ကြောင်းလူမှုကြီးကြပ်ရေးအာဏာပိုင်အဖွဲ့ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီနောက်မှာတော့ဖမ်းဆီးမိသူမြန်မာမျိုးသားကတုတ်တန်ဝင်းအတွင်းကဖြစ်တယ်လို့ဆက်လုပ်ထားတဲ့သူနေထိုင်ရာနေရာကိုပြသရာကနောက်ဆက်တွဲမြန်မာမျိုးသား9ယောက်ကိုပါဖမ်းဆီးမိတာဖြစ်ပါတယ်။အသက်22နှစ်ကနေ42နှစ်ကြာအရွယ်တွေဖြစ်ကြတဲ့မြန်မာမျိုးသား6ယောက်ဟာတင်းကြိုင်းမှာအုတ်ကူကျင်းတူတဲ့အလုပ်လုပ်နေသူတွေဖြစ်ဝန်ခံခဲ့ပြီးအာဏာပိုင်တွေကအမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလဲလူမှုကြီးကြပ်ရေးဌာနကြေညာချက်ကဖော်ပြထားတာပါ။တင်းကျပ်တဲ့လူမှုကြီးကြပ်ရေးဥပဒေတွေပြဋ္ဌာန်းထားတဲ့စင်ကူနိုင်ငံမှာပြည်ငွေဗီဇာတက်တန်းကျော်လွန်နေထိုင်သူတွေတရားဝင်ဝင်ထွက်သူတွေကိုထောင်ဒဏ်6လနဲ့ကျိန်းဒဏ်3ချက်ထိအပြစ်ပေးလေရှိပါတယ်။နိုင်ငံကနေတရားဝင်ပြန်လည်ထွက်ခွာသူတွေကိုတော့စင်ကူဒေါ်လာ2000ဒါမှမဟုတ်ထောင်ဒဏ်6လဒါမှမဟုတ်ထောင်ဒဏ်နဲ့ငွေနဲ့နှစ်မျိုးစလုံးကြက်ခံတဲ့အဖြစ်ပေးနိုင်ကြောင်းလဲစင်ကူလူဝေးမှုကြီးကြပ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။